Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနံလောက်ပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တူရကီနိုင်ငံမှာလူပေါင်း54ယောက်သေဆုံးတဲ့တိုက်ခိုက်မှုကို IS သွေးကြွတွေဆေလွတ်တဲ့အသေးခံဘုံခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူရကီအစိုးရကပြန်လည်ယုံသိမ်းလိုက်ပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ခင်မွတ်ဖြစ်သူသမ္မတဟောက်ဘေးကလင်တန်တို့ရဲ့ Clinton Foundation ကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ Republican သမ္မတလောင်း Donald Trump ကတောင်းဆိုပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့လူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။27ရာစုပင်လုံးညီလာခံတက်ဖို့2015ရွေးကောက်ပွဲမှာအရွေးမခံခဲ့ရတဲ့ပါတီရဲ့ကိုယ်စားလှယ်တွေရွေးချယ်တဲ့တဲ့င်းမှာတော့
ပါတီကနေစီအလုံးရဲ့ကိုယ်စား၅ဦးဆိုတဲ့ညံမှာလည်းကိုယ်စားပြုဖို့ကလည်းခက်ခဲရှိတယ်။ဒါနိုင်ငံရေးရပေါ့လေနောက်တစ်ခုကလည်းခုနလိုမျိုးနိုင်ငံရေး
ဆွေးနွေးကချင်ဒီမိုကရက်တစ်ပါတီကတွဲဖက်အတွင်းရင်းမှုဦးကျော်ဆန်တော်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ချန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်အပြောင်းလဲတွေဖြစ်ပြီးတော့သမရဟောင်းဦးသိန်းစိန်နဲ့ပါတီကောင်းဆောင်အတော်များများတာဝန်ကအနားယူလိုက်တဲ့အကြောင်းကိုတင်ပြသွားမှာဖြစ်တယ်လို့စကိုင်းတိုင်းတမိုးမြို့နယ်ထဲမှာ27ရာစုပင်လုံးညီလာခံ၆ခံပွဲအတွက်တွေ့ဆုံခဲ့ကြသူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးကကန့်ကွက်ပြီးတော့ခေါ်ယူသတိပေးတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုခေါ်အောင်လင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်တူကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်အခမ်းအနားတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွတွေဆေလွတ်တဲ့အသေးခံဘုံခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူရကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်တိုက်ခိုက်မှုကိုကလေးတူကကျူးလွန်ခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟာလတွေသာဖြစ်တဲ့အကြောင်းတူရကီဝန်ကြီးချုပ်ဘီလာနီယယ်ဒီရမ်ကတင်းလာနေမှာပဲပြောဆိုလိုက်တာပါ
Bu saldırıyla ilgili tabii çok şiddetli bir patlama.
တကယ်မှနောက်ကမှဘသူတွေပါဝင်နေတယ်လဲဆိုတော့အခုချိန်ထိတဲလွန်စာမရသေးသလိုတကယ်မှကျူးလွန်နေသူနဲ့ဖွဲ့စည်းမိတွေကိုအစောပိုင်းပြောဆိုခဲ့တာတွေကလည်းမှားယွင်းနေတဲ့အကြောင်းတူရကီဝန်ကြီးချုပ်ကဒင်းနောက်တွေကိုပြောဆိုခဲ့တာပါအစောပိုင်းမှာတော့အသေးခံဘုံခွဲသမားအသက်7နှစ်ကနေ14နှစ်ကြားကလေးတူဖြစ်ပြီးအဲစစ်သွေးကြွတွေဆေးလွတ်တာဖြစ်တဲ့အကြောင်းတူရကီသမ္မတရစ်စတိုင်အာရဝန်ကပြောဆိုထားတာပါတကယ်မှအတွင်းတည်ဆုံးသူအားလုံးနီးပါးကတော့အသက်18နှစ်ယောက်ကတ်လူငယ်တွေဖြစ်ကြပါတယ်တကယ်မှအတွက်ဘသူကမှသူတို့လက်ချက်ဆိုပြီးကြီးညာတာမျိုးမရှိပေမဲ့တက်ခတ်တဲ့ပုံစံနဲ့အသုံးပြုတဲ့ဘုံမျိုးစားကတော့အရင်တုန်းက IS သွေးကြွတွေရဲ့တက်ခတ်မှုတွေနဲ့ခက်ဆင်ဆင်တူပါတယ်။အင်းနီဂျင်စီးရီးယားနိုင်ငံမြောက်ပိုင်းကီလိုမီတာ60လောက်အကွာမှာရှိပြီး9နှစ်ကြာစီးရီးယားပြည်ရင်းစစ်ကတိတ်ရှောင်မှုကြိုးပမ်းကြတဲ့ဒုက္ခသည်တွေခေါ်လွန်ရာဂိုင်ဇီယန်တပ်မျိုးကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန္ဓာတွင်တက်ခတ်ခံရပြီးနောက်မှာပဲစီးရီးယားနယ်စပ်က IS သွေးကြွတွေကိုရှင်းလင်းပြစ်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းတူကီနိုင်ငံရဲ့ဝန်ကြီးကလည်းပြောဆိုထားပါတယ်
။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်အလိုအဆုံအခြေအနေမှာရှိနေပြီးတော့ထောင်ပေါင်းများစွာသောရပ်သားပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်အစားအစာရည်နဲ့စေဝါထောက်ကူပစ္စည်းတွေရည်ရည်လိုအပ်နေတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကပြောပါရယ်စီးရီးယားပြည်သူတွေဟာပေါ်ပြလို့မရနိုင်လောက်အောင်ဆိုးဝါးလာတဲ့အကြမ်းဖက်မှုတွေနဲ့ကြုံတွေ့နေကြပြီးလူနေရပ်ကွက်တွေဆေးရုံတွေနဲ့စားသင်ကျောင်းတွေမှာဓာတ်ရုလက်နက်တွေမီလောင်ပုံးတွေအသေးခံဘုံခွဲတိုက်ခိုက်မှုတွေနောက်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာခံရတဲ့အပြင်တရားမဝင်ဖမ်းဆီးနှိပ်စက်နေဆက်ညှဉ်းပန်းခံရတာတွေမတရားပြုကျင့်ခံရတာတွေနဲ့လည်းကြုံနေရတယ်လို့လူသားချင်းစာနာမှုရေးရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရိုင်ယန်ကပြောပါတယ်ဒီနေ့လာနေကကုလသမဂ္ဂလူကြွေးရေးကောင်စီမှသူကအဲ့ဒါလို့ပြောခဲ့တာပါအလက်ပေါ်မြို့ထဲကိုအကူအညီတွေပေးပို့နိုင်ဖို့နဲ့ဒီနာမကျန်းဖြစ်နေတဲ့သူတွေကိုမြို့တွင်းကနေအပြင်ကိုခေါ်ထုတ်နိုင်ဖို့အတွက်အလက်ပေါ်မြို့မှာအပတ်စဉ်48နာရီအဖြစ်ခက်ရက်စဲပေးဖို့ကိုလည်းသက်ဆိုင်ရာအဖွဲ့တွေအားလုံးကိုမစ္စတာအိုဘရိုင်ယန်ကတိုက်တွန်းခဲ့ပါတယ်အလက်ပိုမျိုးဟာစီးရီးယားနိုင်ငံရဲ့အကြီးဆုံးမျိုးဖြစ်တယ်လို့ပြည်တွင်းစစ်မဆခင်အချိန်အထိတိုင်းပြည်ရဲ့စီးပွားရေးအချက်အချာမျိုးဖြစ်ခဲ့တာပါအထိုက်ခံဖွဲ့တွေထိန်းချုပ်ထားတဲ့မျိုးရဲ့အရှိပိုင်းကိုအစိုးရတပ်ဖွဲ့တွေကဝန်ရံပိတ်ဆို့ထားတာကြောင့်လောလောဆယ်မှာဒီအလက်ပိုမျိုးအတွင်းအရက်သားပြည်သူ 2,500 လောက်ပိတ်မိနေတာပါရှင
်ဒီမိုကရက်တစ်ပါတီသမ္မတဟီလာရီကလင်တန်နဲ့ခင်မွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ကလင်တန်ဖောင်ဒေးရှင်းကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းဆိုလိုက်တယ်လို့ပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ကိုမယုံရဘူးလို့လည်းပြောဆိုလိုက်ပါတယ် ဝိုင်ယိုပြည်နယ်အခရိုမျိုးကတင်းလာနေစီယွန်ခီးစဉ်အတွင်းမှာတော့ပြန်ပြက်ဖြစ်တဲ့ကလင်တန်ရဲ့ရာဇဝမှုမြောက်တဲ့လောရက်တွေဖြစ်ရည်ညွန်းတုံတုံပြီးသူ့အနေနဲ့တုံ့လုံမှုရဲ့အထိဖြစ်ရတဲ့အကြောင်းထရမ့်ကအဓိကအယုံဆိုင်ပြောဆိုသွားတာပါ။ Brighter ဖွဲ့စည်းတခုဖြစ်တဲ့ Clinton Foundation မှာအလူငွေအဓိကထည့်ဝင်ခဲ့သူတွေဟာ Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူနေစဉ်ကာလအတွင်း Clinton ဒါမှမဟုတ်သူ့ရဲ့လက်ထောက်တွေနဲ့ဆက်သွယ်နိုင်တဲ့အထူးအခွင့်အရေးရခဲ့သူတွေဖြစ်တယ်ဆိုပြီး Trump ကဆွဆွဲနေတာဖြစ်ပါတယ်။ Clinton ကတော့ဆွဆွဲချက်တွေကမမှန်ဘူးဆိုပြီးအစဉ်တစိုက်ငြင်းဆန်ထားတာပါ။ချေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်အစ်စ်ထက်မှန်ထုတ်ပြန်ခဲ့တဲ့ဝန်ကြီးဟောင်းကလင်တန်ရဲ့အီးမေးလ်တွေထဲမှာတော့သူ့လက်ထောက်တချို့ကိုအခွင့်အရေးရအောင်တောင်းခံတာမျိုးတွေတွေ့ခဲ့ရပေမဲ့တောင်းတဲ့အတိုင်းပေးတာမျိုးကလင်တန်ကိုယ်တိုင်ပတ်သက်နေတာမျိုးအထောက်အထားတစ်စုံတည်းကတော့မတွေ့ခဲ့ကြရပါဘူး။သမ္မတဟောင်းဘေးကလင်တန်ကတော့ဇနီးဖြစ်သူသမ္မတဖြစ်တဲ့ရွေးချယ်ခံရပြီဆိုရင်ဖောင်ဒေးရှင်းနဲ့ပတ်သက်လို့အပြောင်းအလဲတွေလုပ်မှဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာထားပါတယ်။ကလင်တန်ဖောင်ဒေးရှင်းအတွက်ပြည်ပကလူရှင်တွေကော်ပိုရေးရှင်းကြီးတွေကအထောက်ပံ့တွေကိုလက်ခံတော့မှာမဟုတ်သလိုသူကိုယ်တိုင်လည်းဘုတ်ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်မဲ့အကြောင်းသမ္မတဟောင်းကလင်တန်ကပြောဆိုခဲ့တာပါ။
အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗိုအမေရိကနိုင်ငံတစ်ခုဖြစ်တဲ့ကော့စတာရီကာနိုင်ငံသမ္မတလူးဝစ်ဂီလာမိုဆိုလစ်တိုတနင်္လာနေ့တုန်းကအိမ်ပြော်မှာတွေ့ဆုံခဲ့ကြပြီးတော့ကော့စတာရီကာနိုင်ငံကိုဒေါ်လာသန်းချီစီးရေးအကူအညီတွေပေးဖို့သဘောတူညီချက်ကိုအပြည့်အသတ်ဆွေးနွေးခဲ့ပါတယ်။ရာဇဝတ်ဂိုင်းတွေနဲ့လူကုန်ကူးမှုတွေလျှော့ချနိုင်အောင်ကြိုးပမ်းတဲ့အနေနဲ့သမ္မတအိုဘားမားနဲ့အတူဒုသမ္မတဂျိုးဘိုင်ဒန်မှပါဝင်ပြီးတော့ဒီကော့စတာရီကာနိုင်ငံကိုဒေါ်လာသန်း30စီးရေးထောက်ပံ့တွေပေးသွားဖို့သဘောတူခဲ့တာပါ။ဒီအကူအညီတွေထဲမှာတော့ကုန်တင်လေယာဉ်20အကြီးစားကင်းလက်ရေယာဉ်ကြီး20နောက်ကြားဖြတ်ဖမ်းဆီးနိုင်တဲ့အသေးစားလှည်ငယ်20နိုင်ငံထဲကိုတရားမဝင်ဝင်ရောက်သူတွေကိုလေကြောင်းကနေစောင့်ကြပ်နိုင်တဲ့ထောက်ကူပစ္စည်းတွေနဲ့အတူဒီလိုလူတွေကိုဖော်ထုတ်ရမှာလက်ဝေအထောက်အထားအပါအဝင်ကိုယ်ရေးအချက်အလက်တွေကိုစုဆောင်းပေးနိုင်တဲ့ software တစ်ခုလည်းပါပါတယ်။တန်ချက်ကရင်30အပါအဝင်တရားဥပဒေစိုးမိုးရေးဆိုင်ရာထောက်ကူပစ္စည်းတွေအပြင်ကွန်ပျူတာစနစ်နဲ့ဖန်တီးထားတဲ့တနက်ပြစ်လေ့ကျင့်ကွင်းတွေတည်ဆောက်ဖို့နဲ့ကော့ကိုဗာဒိုအမျိုးသားဥယျာဉ်မှာစောင့်ကြပ်နေသူတွေအတွက်ဆက်သွယ်ရေးပစ္စည်းကိရိယာတွေထောက်ပံ့ပေးသွားဖို့လည်းသဘောတူခဲ့ကြတာပါဒီလိုပစ္စည်းကိရိယာအကူအညီတွေအပြင်အမေရိကန်အစိုးရအနေနဲ့ကမ်းခြေဆောင်တင်နန်းအများအပြားနဲ့ဒီလှေတွေကိုဘယ်လိုပုံမှန်ပြုပြင်ထိန်းသိမ်းသွားနိုင်မယ်ဆိုတဲ့တင်နန်းတွေကိုလည်းကော့စတာရီကာနိုင်ငံကိုပေးသွားအောင်ပါပါရှင်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေကြတဲ့မြောက်ကိုရီးယားတပ်တမန်တွေရဲ့မိသားစုဝင်တွေကအရွယ်ရောက်သူတွေကိုနေရက်ပြန်လာကြဖို့မကြသေးရင်ကပဲအစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အကြောင်းထောက်လာရင်းအတန်းဝိုင်းကိုကူကပ်ပြီးတောင်ကိုရီးယားနိုင်ငံကရုံးဟပ်သတင်းကဖော်ပြလိုက်ပါတယ်။ပပျောင်းခိုလိုမာကိုဟန်တာကိုကျိုးပန်းတဲ့လောက်ရဖြစ်ယူဆရတဲ့အစီအစဉ်ရဲ့ဒစိတပိုင်းဖြစ်တဲ့အသက်25နှစ်နဲ့အထက်အရွယ်ရှိသူတပ်တမန်တွေရဲ့သားသမီးတွေနေရက်ပြန်ဖို့မြောက်ကိုရီးယားအစိုးရကအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းတောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနတာဝန်ရှိသူတွေကလွှတ်တော်ကော်မတီတစ်ရပ်ကိုတကပိတ်ဆွေးနွေးပွဲတစ်ခုအတွင်းမှာအစီရင်ခံခဲ့တဲ့အကြောင်းသတင်းကဖော်ပြခဲ့တာပါ။ဒါ့အပြင်လည်းဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံရဲ့ဒုတိယအဆင့်မြင့်အရာရှိဖြစ်တဲ့ထေယောင်ဟိုပဲပြောင်းသွားခဲ့တာမြောက်ကိုရီးယားအစိုးရရဲ့အမိန့်ကြောင့်ဖြစ်ပုံမရဘူးလို့လည်းတောင်ကိုရီးယားလွှတ်တော်နဲ့နှိစက်သူအတိုင်းဝန်းကပြောပါရယ်မြောက်ကိုရီးယားအဆင့်မြင့်တန်တမန်ဟာပဲပြောင်းမှုကြိုးပမ်းနေတာတော်တော်ကြာပြီလို့လည်းလွှတ်တော်နဲ့နှိစက်သူကပြောဆိုခဲ့တာပါအဆင့်မြင့်တန်ရာရှိပဲပြောင်းလာတာဟာမြောက်ကိုရီးယားအစိုးရထဲမှာအကြီးအကျယ်အကွဲပြားတွေရှိနေတယ်ဆိုတာကိုပြသနေတဲ့လက္ခဏာဖြစ်တဲ့အကြောင်းတောင်ကိုရီးယားသမ္မတပတ်ကုံရဲကတင်းလာနေမှာပဲအမျိုးသားလူညွန်ရေးကောင်စီကိုပြောဆိုထားပါရယ်မြောက်ကိုရီးယားကတော့ပဲပြောင်းသွားတဲ့အဆင့်မြင့်တန်ရာရှိဟာကလေးတွေကိုမပွင့်ပညာပြုမှုလာတွေပါဝင်ရာဇဝတ်မှုတွေကျွလွန်ခဲ့သူတူဖြစ်နေပြစ်တင်ရှုတ်ချပြောဆိုခဲ့ပါရယ
်ဖိလစ်ပိုင်လူထုအများစုရဲ့ထောက်ခံမှုရထားတဲ့သမ္မတရော်ဒရီဂိုဒူတာတက်ဟာဒီပြီးခဲ့တဲ့ဇူလိုင်လကစတင်တဲ့မူရစေဝါတိုက်ဖျက်ရေးလှုပ်ရှားမှုမှာအစိုးရကနိုင်ငံတော်မူရစေ၃ဆွဲသူ၄သန်းနီးပါးကိုနှိမ်နှင်းနေတာနဲ့အမျှဒါဟာလူခွင့်ရေးချိုးဖောက်မှုဖြစ်တဲ့ဆိုတဲ့အငင်းပွားမှုတွေလည်းကြဲကြဲပြန့်ပြန့်ဖြစ်လာနေပါတယ်။အရင်တုန်းကတရားရေးဝင်ကြီးတာဝန်ယူခဲ့တဲ့လက်ရှိအထက်လွှတ်တော်အမတ်လိုင်လာဒဲလင်းမာဦးဆောင်တဲ့ဒီသတင်းပတ်ထဲအထက်လွှတ်တော်ဂျာနာအထူးဂျာနာပွဲမှာတော့ဒီသမ္မတဒူတာတေးရဲ့တင်းမာတဲ့ဥပဒေတွေနဲ့မူဝါဒတွေကိုထောက်ခံသူတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကြားကကွဲပြားမှုတွေကိုမိမောင်းထုတ်ပြနေပါတယ်မြို့တော်ဝင်ဟောင်းတူဖြစ်တဲ့မစ္စတာဒူတာတေးဟာမူရစေဝါကိစ္စတွေနဲ့ရာဇဝတ်မှုတွေကိုဥပဒေပြင်ပကနေနှိမ်နှင်းတာအပါအဝင်ပြင်းထန်တဲ့နည်းလမ်းတွေကိုသုံးပြီးတော့နှိမ်နှင်းသွားမယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကသမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတာပါ မစ္စတာဒူတာတေရဲ့မွေးရေးစေဝါတိုက်ဖက်ရေးလှုပ်ရှားမှုအချိန်ရလာတာနဲ့အမျှတိုင်းပြည်တော်မှာဖမ်းဆီးမှုတွေလူနေအိမ်တွေထဲဝင်ရောက်ရှာဖွေမှုတွေနဲ့ဒီနှိမ်နှင်းမှုတွေအတွင်းမှာတိတ်ဆုံးခဲ့သူတွေရဲ့အရေးအတွက်တိုးလာတဲ့အခြေအနေတွေကြောင့်အခုလိုအထက်လွှတ်တော်ကြားနာပွဲခေါ်ယူခဲ့ရတာပါရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန်းနူနက်ကောမှာပြီးခဲ့တဲ့နှစ်ထဲလူပေါင်း20အထိတိတ်ဆုံးခဲ့တဲ့ဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးရုံးတင်စစ်ဆေးခံရတဲ့ဝီဂါမွတ်စလင်တို့ကဖမ်းဆီးခံထားစဉ်ဝန်ခံချက်ပေးဖို့ညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အကြောင်းပြောဆိုထားတာကိုထိုင်းစစ်ကွန်ရုံးကဒီကနေ့မှပဲပယ်ချလိုက်ပါတယ်။ဒီနောက်မှာတော့ဝီဂါတွေအတွက်စကပြန်မရှိတဲ့အတွက်ရုံးချင်းကိုနောက်လာထိရွှေ့ဆိုင်မှုတရားရုံးကဆုံးဖြတ်ခဲ့ပါတယ်။တရုတ်နိုင်ငံသားဝီဂါလူမျိုးနှစ်ဦးကတော့စစ်တပ်ရဲ့အကျဉ်းစခန်းတွင်ထိမ့်သိမ်းခံထားစဉ်မှာညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေရှိခဲ့တဲ့အကြောင်းပြီးခဲ့တဲ့အကြိုကြားနာမှုတွေအတွင်းပြောဆိုခဲ့ကြသလိုတခြားထိန်းသိမ်းစခန်းကိုပြောင်းရွှေ့ပေးဖို့လည်းလျှောက်ထားခဲ့ကြပါတယ်။ဒါပေမဲ့လည်းအမှုတွေရဲ့ပြောဆိုချက်ကိုစုံစမ်းစစ်ဆေးရမှာခိုင်လုံမှုမရှိကြောင်းတွေ့ရှိရပြီးအမှုကလည်းအမျိုးသားလုံခြုံရေးနဲ့ပတ်သက်နေတာကြောင့်လက်ရှိနေရာမှာပဲဆက်လက်ထိန်းသိမ်းမှာဖြစ်တဲ့အကြောင်းစစ်ကွန်ရုံးကတရားစီရင်သူ၃ဦးနဲ့တူကကြေညာခဲ့ပါတယ်။နာမည်ကြီးအမှုဖြစ်တာကြောင့်ဆွဆွဲခံရတဲ့သူတွေအနေနဲ့တာမန်အကျဉ်းစခန်းတွေမှာထားမယ်ဆိုရင်အန်ဒီရဲ့ပုံများပြီးစစ်ထောင်တွေကပိုပြီးလုံခြုံမှုရှိလိမ့်မယ်လို့လည်းပထမနေ့ကြားနာမှုအတွင်းမှာတရားစီရင်ကပြောဆိုလိုက်တာပါ။အကျိုးကြားနာမှုတွေမှာစကပြန်လုတ်ပေးခဲ့တဲ့တခြားဝီဂါလူမျိုးတယောက်ကတော့နောက်ထပ်ရာဇဝတ်မှုတစ်ခုနဲ့အဖမ်းခံခဲ့ရပြီးနောက်ပိုင်းမှာတော့အမခံတင်ပြီးဘယ်ရောက်သွားမှမသိဘူးလို့လည်းအကျိုးဆောင်ရှင်တွေကဒီကနေ့တရားခွင်မှာပြောဆိုသွားပါတယ်။ဒီအတွက်လည်းဒီကနေ့နဲ့မနက်ဖြန်မှာကြားနာဖို့စီစဉ်ထားတဲ့တရားခွင်ကိုစက်တင်ဘာ15ရက်နေ့16ရက်နေ့ထိရွှေ့ဆိုင်မှုတရားရုံးကဆုံးဖြတ်ခဲ့ပါတယ်။
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းတိုက်ခိုက်ခဲ့တာမှာအဖွဲ့ခေါင်းဆာအဘူဘိတ်ကာရှေကာဝူနဲ့တခြားထိတ်တန်းအဖွဲ့ဝင်တချို့အပြင်းထန်ဒဏ်ရာရသွားတယ်လို့အစိုးရလေတပ်ကဒီကနေ့ပြောပါရယ်။ဘိုကိုဟာရမ်အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ဆမ်ဘီစာတောအုပ်ကိုတောက်ချာနေကအစိုးရရဲ့လေရင်တွေနဲ့ဘုံကျဲခဲ့တဲ့အတွက်အဖွဲ့ခေါင်းဆာရှေကာဝူပခုံးမှာဒဏ်ရာအပြင်းထန်ရသွားတယ်လို့နိုင်ဂျီးရီးယားလေတပ်ပြောခွင့်ရစာနီဥစမန်ကကြေညာချက်မှာပြောပါရယ်။ဒါအပြင်တခြားခေါင်းဆောင်တွေဖြစ်ကြတဲ့အဘူဘိတ်ကာမူဘီမာလမ်နူဟူနဲ့မာလမ်ဟမန်တို့လည်းဒီတိုက်ခတ်မှုတွင်မှာတိတ်ဆုံသွားပြီးတော့နောက်ထပ်အများပြားတဲ့ဒဏ်ရာရသွားတယ်လို့ပြောခွင့်ရဥစမန်ကပြောပါရယ်။အစိုးရဘက်ကတော့ဘိုကိုဟာရမ်ခေါင်းဆောင်ရှီကာဝူတိတ်ဆုံသွားတယ်လို့ဆိုရကပြောပေမဲ့ဘိုကိုဟာရမ်ခေါင်းဆောင်လို့ဆိုတဲ့သူအသက်ရှင်လျက်ကြမ်းကြမ်းမှရှိနေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာတော့သူသေမသေဆိုတာပြောလို့မရခဲ့ပဲဖြစ်ခဲ့တာပါရှင
်။ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တော့ပါရှင် VOA ကနေအခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရဲ့အနားဆင်နိုင်ပါတယ်အခုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်အပြောင်းလဲဖြစ်တဲ့တဲ့အရင်ဆုံးတင်ပြပါမယ်နေပြည်တော်မှာကျင်းပနေတဲ့ကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဒုတိယအကြိမ်ညီလာခန့်ကနေကောင်းဆောင်တစ်တွေကိုရွေးချယ်လိုက်ပြီးတော့သမရဟောင်းဦးသိန်းစိန်အပါအဝင်ကြန့်ခိုင်ရေးပါတီရဲ့ထိပ်ပိုင်းကောင်းဆောင်အတော်များများပါတီကောင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်ဒီအပြင်ပြီးခဲ့တဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေကလည်းအနားယူလိုက်တဲ့အထည်ပါဝင်ပါတယ်ကောင်းဆောင်မှုသွေးတက်လောင်းမှုအတွက်ဗဟိုအလုံးမှုဆောင်ကော်မတီတွေနဲ့ပြည်နယ်နဲ့တိုင်းဥက္ကဋ္ဌတွေကိုလည်းအသည့်ရွေးချယ်ခန့်အပ်ခဲ့ပါတယ်နိုင်ငံတော်သမရဟောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကတော့ပါတီရဲ့နိုင်ကအနေနဲ့ဆက်ရှိနေဦးမှာဖြစ်ပါတယ်တရင်အပြည့်စုံကိုတော့ VOA မြန်မာပိုင်းကအမေခါကပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ကြန့်ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်သမရဟောင်းဦးသိန်းစိန်အပါအဝင်ကြန့်ခိုင်ရေးပါတီရဲ့ထိပ်ပိုင်းကောင်းဆောင်တော်တော်များများပါတီကောင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်သမရဟောင်းဦးသိန်းစိန်ကပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထေကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါတယ
်အပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာဦးသိန်းစိန်ဦးသိန်းစိန်ဥက္ကဋ္ဌလို့တော့ဦးသိန်းဦးဆိုလည်းမလုပ်တော့အဲ့ဒီစာဟိုဦးတန်းဖြည့်ရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြဟေအထွေထွေပြင်းမှုဖြစ်တဲ့အရင်တော့ကပြီလေဦးတင်နိုင်တိန်လည်းမလုပ်တော့သူတို့ဖွဲ့ရလုံးဝဟိုနေယူဂျန်နရေးရှင်းကိုဟိုလုပ်ပြလိုက်ပြီဟုတ်လားလေ။ဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါတယ်။စီးစီးတဲ့မှာဘိုးလုံးမှုဆောင်ဖွဲ့ထဲမှာမရှိတော့ဘူး။အဲအရင်ပြည်နယ်နဲ့တိုင်းပြည်မှာတောင်းဝန်ယူခဲ့ကြတဲ့ဟိုဝန်ကြီးချုပ်တွေပေါ့နော်။အဲ့ဒါတွေနဲ့နောက်အနေနဲ့တချို့တွေလည်းပါပါတယ်အစ်စ်တွေလည်းအဲ့ဒါရရတော့သူတို့ဘိုးဘိုးကြံပေးဖွဲ့ဆောက်ရှိအဲ့ကြံပေးဖွဲ့မှာတောင်းယူကြပါလိမ့်မယ် renew လို့မဟုတ်ဘူးနော် renew ဆိုတာ totally change အခုကမဟုတ်လက်တွဲခေါ်သွားတာတွေးတည်လဲလောင်းမယ်အတွေးကြုံရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာဒါဒီလိုပဲဒီပါတီကဒီလိုပဲလက်ဆင်ကပေးရမယ်တောင်းယူရှိတာပဲနောက်ကဟိုမျိုးဆက်ပြီးကောင်းဆောင်အစ်စ်တွေမျိုးချုပ်အောင်မယ်တောင်းယူရှိတာပါ အဲ့ဒီဘောကိုသူတို့ဆက်လက်ကြတာ
ကျန်းခံရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကျန်းခံရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်။ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်။ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းထေဒုတိယဥက္ကဋ္ဌဖြစ်ဦးမြတ်ဟိန်အထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်းဦးကျော်ကျော်ထေဦးတင်အောင်ချေဒေါက်တာဆန်းဆန်းတွေစီကန်းထိန်ထိန်ရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခန့်အပ်လိုက်ပါတယ်။ကြံ့ခိုင်ရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းထေဟာဘုံမှုချုပ်ဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2001ခုနှစ်ကနေ2003ခုနှစ်အထိတက်မ89တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝင်းကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့စွမ်းအင်ဝင်းကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ယထာပို့ဆောင်ရေးဝင်းကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူပါ။မကြာသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဦးခင်မောင်လက်ကိုရှုံးနိမ့်ခဲ့ပါတယ်။ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနားယူခဲ့သူတွေဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့သူရဦးရွှေမန်းကလည်းဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးတန်းထေကိုဂုဏ်ယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ်
။မမေခါတင်ပြတော်တာပါရှင်။ခုတော့27ရာစုပင်လုံညီလာခံသတင်းတွေဖက်ဆက်ရအောင်ပါ2015ရွေးကောက်ပွဲမှာအရွေးချယ်မခံရတဲ့ပါတီ90ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအတွက်ကိုယ်စားလှယ်5ဦးရွေးချယ်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပရမှာတက်ရောက်လာတဲ့ပါတီတွေကလက်မခံတာကြောင့်ကိုယ်စားလှယ်မရွေးချယ်နိုင်ခဲ့ပါဘူးဒီလိုမရွေးချယ်နိုင်တာကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးအခြေခံမှုနဲ့အားလုံးပါဝင်ရေးမူးနဲ့မကန့်ညီတာကြောင့်ဖြစ်တယ်လို့ဝေဖန်တာရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတက်ရောက်ရေးအတွက်ကိုယ်စားလှယ်5ဦးကိုရွေးချယ်မဲ့အစည်းအဝေးကိုရန်ကုန်မြို့ကအမျိုးသားပြည်နယ်တင့်ပြည်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာနခွဲ NRPC ရုံးမှဒီကနေ့မနက်9နာရီကကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးကိုနိုင်ငံရေးပါတီ30ကျော်တက်ရောက်ခဲ့ပေမဲ့ကိုယ်စားလှယ်ရွေးချယ်တာမရှိခဲ့ကြောင်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့ကချင်ဒီမိုကရက်တစ်ပါတီကတွဲဖက်အတွင်းရင်းမှဦးကျော်စံတော်ကပြောပါတယ်
ကိုယ်စားလှယ်5ဦးကိစ္စကတော့မရွေးချယ်ဖြစ်တော့ဘူးဒီမနေ့ကတော့လာတဲ့ပါတီတွေကလည်း33ပါတီရှိတဲ့ခါသုတ်ရလည်းမပြည့်ဘူးနောက်တစ်ခုပါတီ90အားလုံးရဲ့ကိုစား5ဦးဆိုတဲ့ညမှာလည်းကိုစားပြုဖို့ကလည်းခက်ခဲရှိတယ်ဒါနိုင်ငံရေးရပေါ့လေနောက်တစ်ခုကလည်းခုနလိုမျိုးနိုင်ငံရေးဆွေးနွေးပွဲတော့ကျွန်တော် political dialogue ပြော27ပြည်လုံးလို့ပဲပြောတဲ့ခါမှာကျတော့ဒါအဓိကတော့ဒါနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့နိုင်ငံရေးပါတီရဲ့ခန့်ကန့်တာလည်းဒါအရေးကြီးတယ်ဆိုတဲ့အမြင်မှာအားလုံးဆွေးနွေးခဲ့ချက်တွေကိုကျွန်တော်စုစည်းပြီးမှဒါတော့ကျွန်တော်တက်ဆိုင်ရတော့ပြန်ပြီးတင်ပြပေးမယ်ဆိုတဲ့အနေထားကျွန်တော်အချက်လက်တွေစုစည်းသဘောထားတွေစုစည်းပြီးမှဒါပြန်ပြီးတင်ပြတဲ့အနေထားလောက်ပါပဲဒီမှာတော့
မနေ့9နိုင်မှာစတင်တဲ့အစည်းအဝေးဟာ9နိုင်ခွဲလောက်မှာပြီးဆုံးသွားပြီးတက်ရောက်လာတဲ့နိုင်ငံရေးပါတီတွေရဲ့သဘောထားကို27ရာစုပင်လုံးပူးတွဲကျင်းပရေးကော်မတီနဲ့တက်ဆိုင်ရာကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်အစည်းအဝေးကိုမတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကသူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ရောမတီကတော့ဗျာဒီ AY ပါတီကအန်တီဇာယုပါတဲ့နေတော့ငင်းချင်းတွေတက်ကြတယ်။ငင်းပါတီအစုခွဲတက်မလို့အစိုးရသွတ်တော်အစုခွဲတိုင်းသားတဲ့နိုင်ငံအစုခွဲ၃ခွဲကအဓိကအဖွဲ့ကြီး၃ခွဲအနေနဲ့ AY ပါတီမှန်သမျှဟာချုပ်နေနိုင်ဒီမဆိုင်မဲနဲ့တက်ခွင့်ရှိရဘူး။မနိုင်လို့နောက်ရောက်ပဲဖြစ်ရမယ်ဆိုတဲ့ဆွေးနွေးချက်ဟာငင်းရဲ့ပါတီတခုရဲ့ဒီဝင်သိခါနဲ့ဒီလိုအလိုရှိသလားလဲကျွန်တော်တို့ပါတီမျိုးတက်တော့ဒါမလျော်ကမ်းပါဘူးဆိုပြီးကျွန်တော်ကရောမတီကိုသွားမတက်တာဖြစ်ပါတယ်။စင်ရေးပါတီကိုနိုင်ငံရေးပါတီရဲ့ဂုဏ်သိက္ခာနဲ့ညီညွတ်အောင်ဆက်ဆံတင်တယ်လေ။အဲလို all inclusive ပေါ့ဒီတချင်တို့ပြောလာတဲ့ all inclusive နဲ့ချိရမယ်ဟာပေါ့အကုန်လုံးပါဝင်ရမယ် all stakeholder ပါမယ်ဆိုတဲ့သဘောထားကိုလည်းဟိုချုပ်ပေါက်သွားတယ်လေ။နောက်ဒီလိုချုပ်ပေါက်တဲ့မူအပြင်ကျွန်တော်ကမတင်တော်တဲ့အတွက်ကြောင့်မလို့မူအရကျွန်တော်ကမတင်ချင်းဖြစ်ပါတယ်။
ဒီကနေ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံပူးတွဲကျင်းပရေးကော်မတီဒူဥက္ကဋ္ဌဦးသူဝေကရွေးကောက်မခံရတဲ့ပါတီ90ကကိုယ်စားလှယ်တဦးစီညီလာခံဖွင့်ပွဲမှာတက်ရောက်ဖို့နဲ့ကိုယ်စားလှယ်9ယောက်ကိုရွေးချယ်ဖို့အတွက်သတ်မှတ်ထားတာဖြစ်ကြောင်းပြောပါတယ်။ဒီကနေ့အစည်းအဝေးမှာဆွေးနွေးတဲ့အခြေအနေကိုဦးသူဝေကပဲအခုလိုဆက်ပြောပါတယ်။
ဆက်ပြီးတော့စကားပြောတဲ့လူတွေကသူတို့က ဒါပါတီတွေကိုအညီမျှပဲဖြစ်စေချင်တယ်ငါပါတီတွေကိုခုတ်ပြုတ်မယ်ဆိုရင်တော့တို့ဒါလက်မခံဘူးပေါ့ဗျာနော်အဲကဲအဲ့ဒါကြောင့်မလို့80လုံးကိုလက်ခံပါဆိုပြီးတော့တို့ကြေညာချက်တခုထုတ်လိုက်တယ်ဗျာအဲ့ဒါလေးကိုဟိုပြင်ပြချက်ပေါ့လေအဲ့ဒါလေးကိုခန္ဓာလာကျင်းပပေးလူတွေကဒါအစိုးရကိုပြန်တင်ပြမှာပေါ့
မေလ28ရက်နေ့ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ပြည်လဲဖွဲ့စည်းတဲ့အစည်းအဝေးမှာတော့နိုင်ငံရေးအဖွဲ့အစည်းတွေဟာလွတ်တော်တရရမှာပြည်သူလူထုအပေါ်ကိုစားပြုမှုအပေါ်အခြေခံပြီး27ရာစုပင်လုံးမှာကိုယ်စားလှယ်အဖြစ်ပါဝင်ဖို့မူချမ်းမှတ်ထားကြောင်းဒေါ်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့လတွေကတော့လွှတ်တော်၃ရက်အနက်ကတခုခုမှအရွေးချယ်မခံရတဲ့နိုင်ငံရေးပါတီတွေဟာငင်းကြဲရေးလုပ်ငန်းစဉ်အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဆွေးနွေးရမှာပါဝင်ဖို့တတ်မှတ်ခဲ့ရကနေအခုအခါညီလာခံမှာကိုယ်စားလှယ်၅ဦးပါဝင်ဖို့ပြောင်းလဲတတ်မှတ်ခဲ့တာဖြစ်ပါတယ
်ကိုမိုးစောပါရှင်ခုတစ်ဆက်ထဲတမူးမြို့နယ်ထဲက23ရာစုပင်လုံးညီလာခံအရေးတွေ့ဆုံဆွေးနွေးသူတွေဘာကြောင့်ခွဲယူတတိပေးခံရသလဲဆိုတာတင်ပြပါမယ်စကိုင်းတိုင်းတမူးမြို့နယ်ထက်က27ရာစုပင်လုံးညီလာခံကို6ခံပွဲနဲ့ညီလာခံမှာတိုင်းရင်းသားအခွင့်အရေးတွေတင်ပြနိုင်ဖို့အရေးတွေးဆောင်ခဲ့ကြတဲ့အပေါ်တမူးမြို့နယ်အုပ်ချုပ်ရေးမှူးဘက်ကကန့်ကွက်ပြီးတော့ပွဲဖြစ်မြောက်အောင်ဆောင်ရွက်သူတွေကိုတရားဥပဒေအရရင်ဆိုင်ရမယ်လို့ခေါ်ယူတည်ပြလိုက်ပါတယ်။ပွဲကျင်းပခွင့်ရရေးကြိုတင်အသိပေးခဲ့ပေမဲ့လို့ဥဆောင်ကျင်းပမဲ့ကူကီတိုင်းရင်းသားတွေဟာတိုင်းရင်းသားမြို့နယ်စုထဲမပါတဲ့အတွက်ပွဲမိတ်မပေးခဲ့တာလို့အာဏာပိုင်ဘက်ကပြောဆိုခဲ့တာဖြစ်ပြီးအခုလိုအာဏာပိုင်တွေဘက်ကတရားစွဲဆိုဖို့ခေါ်ယူတည်ပြခဲ့တဲ့အပေါ်တရားဥပဒေအရရင်ဆိုင်ဖို့အသင့်ပဲလို့ပြောပါရဲအသေးစိတ်မဆုမုံကဆက်ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရှင်မကြခင်ရပိုင်းတွင်းမှာပဲကျင်းပတော့မယ့်27ရာစုပင်လုံးညီလာခံကြိုးစိုးထောက်ခံပွဲနဲ့ညီလာခံတွင်းတိုင်းရင်းသားခွင့်ရေးတွေတင်ပြနိုင်မှုအရေးဆွေးနွေးခဲ့ကြတဲ့ကူကီတိုင်းရင်းသားဖိုရမ်ကိုပြီးခဲ့တဲ့ဩဂုတ်လ19-20ရက်နေ့ကကျင်းပခဲ့တာပါအရင်တုန်းကပွဲကျင်းပဖို့ကြိုတင်အကြောင်းကြားခဲ့ပေမဲ့လို့ပွဲရက်နီးကမှတမူးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဘက်ကပွဲမိတ်မပေးဘူးလို့ရက်နီးကမှတားမြစ်ခဲ့တဲ့အကြောင်းပွဲစီစဉ်သူတွေကပြောပါတယ်ဒါပေမဲ့လည်းပွဲကိုတက်ရောက်လာသူကရာနဲ့ချီပြီးရောက်ရှိနေပြီဖြစ်တဲ့အတွက်အရင်ပွဲကျင်းပမဲ့ခမ်းမဆောင်မှာကျင်းပခွင့်မရတော့တဲ့အတွက်တမူးမြို့နယ်တွေကဖျားကြောင်မှာပဲကျင်းပခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးကျင်းပခဲ့တဲ့အတွက်27ရာစုပင်လုံးညီလာခံကိုထောက်ခံပွဲနဲ့ဖိုရမ်ဖြစ်မြောက်ရေးဆောင်ရွက်ခဲ့တဲ့ကော်မတီကိုတမူးမြို့နယ်အာဏာပိုင်တွေဘက်ကဆင့်ခေါ်ပြီးတော့တရားဥပဒေအရရင်ဆိုင်ရမယ်ဖြစ်ကြောင်းဩဂုတ်လ22ရက်နေ့ကခေါ်ပြီးတော့မှသတိပေးခဲ့တယ်လို့ပွဲဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးဦးလွန်ခိုးစေးကပြောပါတယ
်22ရက်နေ့မှာကျွန်တော်တို့ပွဲမိတ်စာတင်ပါတယ်ပြီးတော့18ရက်နေ့မှာကန့်ကွက်တဲ့ဆိုတဲ့ဒါနှုတ်ဖြင့်ရုံးခေါ်ပြီးတော့ခင်ဗျားတို့ဒီမှာလုပ်လို့မရဘူး။135မျိုးထဲမှာကူကီမပါတဲ့အတွက်ဒီစဥပဒေရခုမပြုတ်ဘူးဆိုတဲ့အကြောင်းသူတို့ပြောတယ်။18ရက်နေ့မှာကျွန်တော်တို့အမြင်နဲ့အရရကကူကီအလွာအစီတီကကိုယ်စားလှယ်တွေရောက်လာပြီ။အဲဒီချိန်တော့ကျွန်တော်တို့ကပွဲကိုဆက်လုပ်ဖို့ဖြစ်နေပြီ။ကျွန်တော်ငားထားတဲ့ Ibrahimon Hall ထဲမှာကျွန်တော်တို့မလုပ်တော့ဘူးနဲ့ဘာဖြစ်လဲဆိုတော့အာနာစပိုင်တွေကသူတို့ Hall Function တွေကိုပိတ်ထားခိုင်းတယ်။အဲတော့ကျွန်တော်တို့ကကူကီအမျိုးသမီးစင်တာမှာကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပတယ်။ကျင်းပတဲ့အချိန်မှာကျွန်တော်တို့မပြေတဲ့အတွက်ကြောင့်ကျွန်တော်တို့ကူကီ Clean အတင်းတော့ကျန်းတော့ထဲမှာကျွန်တော်တို့ celebrate ရှင်းပါတယ်ရှင်းပါပြီးတဲ့နောက်မှာဟိုတနေ့ကပေါ့နော်တနေ့ကနေ့ကကျွန်တော်တို့ကိုပေါ်စာပြပါတယ်ဒီရုံးကိုစာပြရမယ်ဆိုပြီးတော့သွားတယ်မိနစ်ကကျွန်တော်တို့သွားပြီးတော့သတိတဲ့အခါမှာဒီဥပဒေတိုင်းပဲဆက်သွားမယ်ဆက်လုပ်သွားမယ်ဆိုပြီးတော့ကျွန်တော်တို့ကိုပြောတယ
်သူတို့အနေနဲ့ကလည်းဒေါန်ဆန်းစုကြည်ဦးဆောင်ရှင်းပါမယ်27ရာစုပင်လုံးညီလာခံကိုထောက်ခံတဲ့ပွဲသာဖြစ်ပြီးတော့နိုင်ငံတွင်းမှာစူပူမှုဖြစ်အောင်လှုံ့ဆော်တဲ့လှုံ့ရှားမှုမဟုတ်တဲ့အတွက်တရားဥပဒေအရရင်ဆိုင်သွားဖို့အသင့်ပဲလို့ဦးလွန်ခွန်စေးကပြောပါတယ
်27ရာစုပင်လုံးညီလာခံကိုစူစူတယ်မိမာပြင်းပြင်းထန်ထန်ရဖို့ကျွန်တော်တို့လည်းတိုင်းဒါတူအနေနဲ့ကျွန်တော်တို့ထောက်ခံကြတာဖြစ်တယ်။အဲဒီထောက်ခံတဲ့နေရာမှာကျွန်တော်တို့ဒီတိုင်းဒါကြီးရကိစ္စနဲ့ပတ်သက်ပြီးတော့ဒီပြည်လုံးညီလာခံမှာကျွန်တော်တို့တက်ခွင့်ရခဲ့မယ်ဆိုရင်ကျွန်တော်တို့ဘာတွေဆွေးနွေးမလဲဆိုတဲ့အချက်လေးတွေကိုကျွန်တော်တို့ကမူပေါင်းအုပ်ကြည့်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတယ်ပေါ့နော်
။ဒါကြောင့်အာနာပိုင်နေစီကိုပွဲကျင်းပရေးနဲ့ပတ်သက်ပြီးပွဲမိတ်အသည့်ပေးစာကိုလက်မှတ်ရေးထိုးတင်ပြခဲ့တဲ့ဖိုရမ်ဖြစ်မြောက်ရေးကော်မတီဥက္ကဋ္ဌဒေါ်ငိမ့်ငိမ့်နဲ့ဗန္နာရဲမှုဦးထန်ခိုးစေးတို့ကိုတရားစွဲဆိုသွားမယ်လို့တမူးမြို့နယ်အုပ်ချုပ်ရေးမှူးဘက်ကခေါ်ယူအသိပေးခဲ့တဲ့အပေါ်ဗန္နာရဲမှုဦးထန်ခိုးစေးကအခုလိုပြောပြပါတယ
်ကျွန်တော်တို့အနေနဲ့အားလုံးချင်းပြတင်းလက်ဟာခံနေတိုင်းသားဖြစ်တဲ့အခွင့်အရေးအားလုံးကိုကျွန်တော်ပြောပြရည်မတမ်းမရာတွေလည်းကျွန်တော်တို့သမိုင်းကြောင်းတွေလည်းကျွန်တော်တို့မိတ်တူပိုင်းကျွန်တော်ပြေးခဲ့ပါတယ်ဒီပေါ်မှာဆက်ပြီးတော့မှတရားဥပဒေအရရည်ရည်မဲ့ပြင်လဲပဲကျွန်တော်တို့အနေနဲ့စိတ်တော့မကောင်းဘူးသို့တော်လည်းပဲသက်ဆိုင်ရာအာဏာပါဖက်ကြီးကဥပဒေအရရည်ရည်မဲ့ပြင်လဲကျွန်တော်တို့ကရေးဆိုင်ဖို့အချိန်ဖြစ်နေပါတယ်ဗျ
အခုလိုမျိုးဒေါင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မဲ့22ရာစုပင်လုံညီလာခံထောက်ခံပွဲကျင်းပတဲ့သူတွေကိုတရားစွဲဆိုမယ်လို့ခေါ်ယူအတည်ပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေပိုင်းအရရင်ဆိုင်နိုင်ရေးပြင်ဆင်နေကြတယ်လို့တရားစွဲခံရမယ်လို့သတိပေးခံရသူဦးထန်ခိုးစေးကပြောပါတယ
်ကျွန်တော်ဒီဖော်ရန်ကျင်းပတာလည်းပဲ22ပင်လုံကျင်းပတဲ့ထောက်ခံတဲ့ပွဲဖြစ်တဲ့အတွက်ဒီကိစ္စပေါ်မှာကျွန်တော်တို့ကိုညှင်းနေတဲ့အချုပ်ကြီးအရေးကြီးမှာဖြစ်တာကိုမေတ္တာဆန်းစုကြည်ကကြည့်ပြီးတော့မှဒီအားနဲ့ပတ်သက်ပြီးတော့မှတိုင်းသားတွေက22ပင်လုံကျင်းပပွဲလောက်တာကိုဒီလူနဲ့ဆိုတိုင်းသားတွေရဲ့ခွင့်ရရလုပ်တဲ့ပွဲကိုမပိတ်ပင်သင့်ပါဘူးမတားမြစ်သင့်ပါဘူးအရင်မြင်သင့်ပါဘူးလို့ကျွန်တော်တို့ပြောပြနေခြင်းလေဒီအနေပတ်သက်ပြီးတော့မှကျွန်တော်တို့အမေတော်ကပြောနေပြီးတော့မှဒီခုနဲ့ကြောင်းချင်းရင်းနှီးပုတ်ရှိဌာနတိုင်းကိုချုပ်ရင်းရှင်းရှင်းကိုကျွန်တော်တို့ပြောပြပြီးတော့မှဒီလက်ဆိုတိုင်းသားတွေရဲ့ခွင့်ရကျင်းပတာဟာနိုင်ငံတော်ပုံကံမှုလုပ်တာမဟုတ်ဘူးရင်းချမ်းလန်းစီတော့ကလည်းတိုင်းသားတွေဖြစ်ဖြစ်ဒါကတော့အရင်မြင်သင့်ပါဘူးဒီမှာကြော်ပြစီကျင်ပါတယ်မှာ
အခုလိုမျိုးပွဲကျင်းပတဲ့သူတွေကိုတရားဆွဲဆိုမယ်လို့ခေါ်ယူသတိပေးခဲ့တဲ့တမူးမျိုးနဲ့အုပ်ချုပ်ရေးမှုယုံကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။27ရာစုပင်လုံညီလာခံကျင်းပပြီးတော့တိုင်းရင်းသားတွေအရေးနဲ့ပတ်သက်ပြီးတိုင်းရင်းသားတိုင်းဟာမိမိတို့ရဲ့ကိုယ်ပိုင်ယဉ်ကျေးမှုစာပေတွေကိုဖော်ထုတ်ပြီးတိုင်းရင်းသားအခွင့်အရေးတွေရရှိအောင်ဆောင်ရွက်ကြတော့မယ့်အချိန်မှာအခုလိုမျိုးတိုင်းရင်းသားတွေကိုဖိနှိပ်ဖို့စူးစမ်းလာတဲ့လုပ်ရက်အပေါ်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်သိအောင်တင်ပြသွားဖို့ရှိသလိုအများပြည်သူသိရှိအောင်လည်းသတင်းစာရှင်းလင်းပွဲတရက်ကိုမကြာခင်မှာကျင်းပပြီးပြည်သူကိုအသိပေးသွားမယ်လို့တမူးမျိုးနယ်မှာ27ရာစုပင်လုံညီလာခံထောက်ခံပွဲနဲ့ကူကီတိုင်းရင်းသားဖိုရမ်ကျင်းပခဲ့သူတွေကပြောပါတယ်ရှင်
ပြောရစီမြတ်မြာရန်ကုန်မြို့တော်ကနှစ်ပေါင်းများစွာပုံနေတဲ့အမိုက်တွေကိုမြို့တော်စီမံသားရဲဌာနကရှင်းလင်းနေပြီးအမိုက်တွေစီးကမ်းမဲ့မပြတ်ကြဖို့လဲဇော်ဩနေပါတယ်ရေရှည်အောင်မြင်မှုရဖို့အတွက်ပြည်သူနဲ့စီမံတို့ဘာတွေဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါသလဲဒီကြောင့်ကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်က1239382555လေးကိုဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်ဒီကိုပေးပို့ထားစီလိုပါတယ်ဇွန်နေ့ကျအတန်းဖိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့လည်းရပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ညာ
ဒီကနေ့ည9:00ရေတိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9:00နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရယ်ရှင်။အခုတော့ဒီကနေ့ရဲ့ထိတ်တန့်ရောက်သတင်းအတင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
တူကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန်းနာတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွရေးဆေးလွတ်တဲ့အသေခံဘုံခွဲသမားကလေးတူကကျူးလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကိုကလေးတူကျူးလွန်တဲ့ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့သူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟလတွေသာဖြစ်တဲ့အကြောင်းတူကီဝန်ကြီးချုပ်ဘီလနီလီယက်တီယမ်ကတင်လင်းလာနေမှာပြောဆိုလိုက်တာပါ။စီးရီးယားနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေပြီးထောင်ပေါင်းများစွာသောအရက်သားပြည်သူတွေကိုကယ်တင်ဖို့အစားအစာရေနဲ့စေဝါထောက်ကူပစ္စည်းတွေအရေးကြီးလိုအပ်နေတဲ့အကြောင်းလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂကြီးကပြောလိုက်ပါတယ်။စီးရီးယားလူတွေကပေါ်ပြလို့မရနိုင်လောက်ဆိုးရတဲ့အကျဉ်းဖက်မှုတွေနဲ့ကြုံတွေ့နေရပြီးလူနေရပ်ကွက်တွေ၊ဆေးရုံတွေ၊စာသင်ကျောင်းတွေမှာဓာတ်ဥလက်နက်တွေ၊မီးလောင်ပုံးတွေ၊အသေခံဘုံးခွဲတိုက်ခိုက်မှုတွေလိုတိုက်ခိုက်ခံရပြီးတရားမဝင်ဖက်စီထင်းထင်းနှိမ့်ဆက်ညှဉ်းပန်းခံရတာတွေမတရားပြုကျင့်တာတွေကြုံနေရတယ်လို့လူသားချင်းစာနာမှုဆရာကုလသမဂ္ဂအကြီးအကဲစတီဖန်အိုဘရန်ကပြောဆိုလိုက်တာပါဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလိုင်ကလင်တန်နဲ့ခင်မွန်းပြည်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ကလင်တန်ဖောင်ဒေးရှင်းကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဆောင်ဖို့ရီပပလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတောင်းဆိုလိုက်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကိုမယုံပါဘူးလို့လည်းပြောဆိုလိုက်ပါတယ်။ OIP နဲ့အခရိုမျိုးကတနင်္လာနေ့စီယွန်ခီစဉ်အတွင်းပြန်ဖြစ်ဖြစ်တဲ့ကလင်တန်ရဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်တွေဖြစ်ရင်ညွန်းတုံတုံပြီးသူ့အနေနဲ့တုံ့လုံမှုရတဲ့ဖြစ်ရတဲ့အကြောင်းထရမ့်ကအဓိကအာရုံစိုက်ပြောဆိုသွားတာလည်းဖြစ်ပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရဝါလီဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 55.85နဲ့လိုင်းလံမီတာ190 kHz 15.95ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတသရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်ကျမနှောင်းလောက်ပါThank you.
This program has come to you from the Voice of America, Washington.